တမိုင်းဝင်ရာဇီဝဆန်ဖက်သဘောတူညီချက်ကနေနောက်တစ်ခုအမေရိကန်သမ္မတဒေါ်နယ်ထရန့်ဆုံးဖြတ်လိုက်တဲ့အပေါ်ကမ္ဘာတဝန်းကခေါင်းဆောင်တွေပတ်ဝန်းကျင်ထင်းထင်းလို့ရှာသူတွေအပြင်းထန်ဝေဖန်နေကြပါတယ်။ပြင်သစ်သမ္မတအင်မနျူအယ်မက်ခွန်ကတော့သမ္မတထရန့်ဟာတမိုင်းဝင်အမတ်ကူကိုကျူးလွန်လိုက်တယ်လို့ယုံကြည်တဲ့အကြောင်းပြင်သစ်နဲ့အင်္ဂလိပ်နှစ်ဘာသာနဲ့ပြောဆိုလိုက်တာပါ
။ To all scientists and Zionists, entrepreneurs, responsible citizens who were disappointed by the decision of the President of the United States,I want to say that
American Tamil ဆုံးဖြတ်ချက်ကိုမကျေနပ်ကြတဲ့တိုက်တန်ပညာရှင်တွေ engineer တွေတာဝန်သိပြည်သူတွေအနေနဲ့ပြည်ထောင်နိုင်ငံကိုဒုတိယအမြင့်ကြီးလို့သဘောထားပြီးရာဇီလို့နဲ့ပေါင်းချင်ထင်းထင်းကြီးပူပေါင်းဆောင်ရွက်ဖို့လည်းပြည်ထောင်နိုင်ငံကဖိတ်ခေါ်လိုက်တာပါ American တချို့ပြန်ကြီးကြပ်မြင့်မြတ်စေရမယ်လို့ဆိုရဲတမန်ထွန်းရဲ့ရွေးကောက်ပွဲဆောင်ဖို့ကိုရည်ညွှန်းပြီးကမ္ဘာကြီးတချို့ပြန်ကြီးကြပ်မြင့်မြတ်စေဖို့ကြိုးပမ်းသွားမယ်လို့လည်းပြည်ထောင်နိုင်ငံကပြောဆိုလိုက်ပါတယ်ဂျာမနီဝန်ကြီးချုပ်အန်ကလာမာကဲကတော့ပဲသဘောတူညီချက်ဟာတမန်ဝင်ခြေလှမ်းတရဖြစ်ကြောင်းပြောဆိုခဲ့တယ်ကမ္ဘာကြီးကိုကာဝယ်ဆက်ရှောက်ဖို့တာဝန်ရှိတယ်လို့ခန့်စားချက်ရှိတယ်တွေကို American တမန်ရဲ့ဆုံးဖြတ်ချက်ကဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်ဒီလိုလူတွေအတွက်ကမ္ဘာကြီးရဲ့အနာဂတ်ဟာအရေးကြီးကြောင်းပြောကြားလိုတယ်လို့အမိငယ်အတွက်အောင်မြင်မှုတွေဆောင်ကြဉ်ပေးနိုင်တဲ့လမ်းကြောင်းပေါ်မှာအတူတကွဆက်လက်ရှောက်လှမ်းကြဖို့လည်းဂျာမနီဝန်ကြီးချုပ်ကတိုက်တွန်းထားတာပါတမတ်ဆောင်ကတော့ကန့်သက်ချက်တွေပါဝင်တဲ့သဘောတူညီချက်ကြောင့်အမေရိကန်မှာဒေါ်လာဘီလီယံပေါင်းများစွာနဲ့အလောက်ကံတွေဆွန့်ရှင်းရတဲ့အတွက်လွတ်ထွက်ရတာဖြစ်တဲ့ကြောင့်ပြောဆိုထားပါသဘောတူညီချက်ဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေလိုပတ်ဝန်းကျင်ကိုညီညာအောင်လုပ်နေတဲ့အထက်နိုင်ငံတွေအတွက်အကျိုးရှိပြီးအမေရိကန်အတွက်မမျှမတဖြစ်နေရတယ်လို့လည်းပြောဆိုထားပါတယ်တမတ်ဆောင်ကပဲသဘောတူညီချက်ကိုပြန်လည်ဆွေးနွေးညှိနှိုင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုထားပြီးမြဲပြည်သစ်ဂျာမနီနဲ့အီတလီသုံးနိုင်ငံပူးတွဲချင်ရချက်မှာတော့ပြန်လည်ဆက်ဆက်လို့မရနိုင်တဲ့ကြောင်းဖော်ပြထားတာပါကမ္ဘာမှာပဝင်ချင်းညီညာလုံနေတဲ့အထက်မှာတရုတ်နိုင်ငံကထိတ်ဆုံးမှရှိနေပြီးအမေရိကန်ကတော့ဒုတိယနေရာမှာရှိနေပါတယ်တရုတ်နိုင်ငံဂျိုင်းဝင်းဌာနပြောခွင့်ရသူဟွာချန်ယင်းကတော့တာဝန်ရှိတဲ့နိုင်ငံကြီးတစ်ခုဖြစ်တရုတ်နိုင်ငံကသဘောတူညီချက်ကိုဆက်လက်လိုက်နာသွားမှာဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်